ဒီနေ့ရန်ကုန်လွှတ်တော်မှာမြို့သစ်စီမံခန့်ကိစ္စဆွေးနွေးဖို့ဆိုင်းငံ့လိုက်တဲ့အပေါ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းအနေနဲ့ဗာများပြောချင်ပါလဲရှင်
လွှတ်တော်နောက်ဆုံးနေ့မှာအမှန်ကတော့လွှတ်တော်ကိုယ်စားလှယ်12ယောက်ကဒီမြို့သစ်စီမံခန့်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်ကိုကြိုတင်ပြီးတော့ဆိုင်းရင်ပေးပြီးသားလေဗာတွေဆွေးနွေးမယ်ဆိုတာရယ်ဆွေးနွေးမယ်အတော်အတွင်းမှာဗာမေးခွန်းနေထုတ်မယ်ဆိုတာကိုပါလွှတ်တော်ရုံးကိုအန်တီတို့ကဗုဒ္ဓဟူးနေ့ကလေးကပေးထားတယ်ဗုဒ္ဓဟူးနေ့ကလေးကအစိုးရဖွဲ့ကအန်တတော်ကိုယ်စားလှယ်တွေပြောမယ်အကြောင်းအရာတွေကိုသူတို့ကကြိုတင်ကြည့်ရှုပြီးတော့ဖတ်ပြီးတော့စာသာပတိနေ့လုပ်တဲ့အစည်းအဝေးမှာစဉ်းစားပုံရတယ်စာသာပတိနေ့မှာအစိုးရဖွဲ့အစည်းအဝေးလုပ်တာ哦စီမံကိန်းနဲ့ပတ်သက်ပြီးခက်မှန်စဉ်းစားစရာတွေရှိလာပါတယ်ဆိုပြီးရုပ်သစ်စီမံကိန်းအစိုးရကိုဒီနေ့မှာမြို့တော်ဝန်ကြီးကပြန်ရုပ်သိမ်းသွားတယ
်ရုပ်သစ်စီမံကိန်းကိုအချိန်ကာလဘလောက်ကြာဆိုင်းငံ့မှုလွတ်တော်မှာသဘောတူခဲ့ကြတာလဲရှင
်စီမံကိန်းနဲ့ပတ်သက်ပြီးတော့ခက်မှန်စဉ်းစားစရာတွေပေါ်ထွက်လာတဲ့အတွက်ကြောင့်မလို့လဲအဲ့လိုပဲပြောတာအချိန်မပြောပါဘူးဘာမှမပြောပါဘူးအချိန်ကာလကန့်သတ်မှရှိကျွေးလာလဲဖြစ်နိုင်တယ်လို့အပြောင်းအလဲလွတ်တော်ကြီးပြီးတဲ့အချိန်ဆောင်းလာလဲဖြစ်ပေါင်းတယ
်ရုပ်သစ်စီမံကိန်းကိစ္စကိုဆွေးနွေးဖို့အစည်းအဝေးပေးထားပေမဲ့မဆွေးနွေးလိုက်ရတဲ့အတွက်ကိုဗာများပြောချင်ပါလဲရှင
်ဘာကြမဆွေးနွေးရပေမဲ့ဒါတွေကိုမေးခွန်းထုတ်မယ်ဆိုတာကိုဗုဒ္ဓဦးနေကလေးကပို့ပြီးသားဖြစ်တယ်မြို့တော်မကြီးကလည်းဒါတွေကိုကြိုရပြီးသားဖြစ်တယ်ဒါကြောင့်မလို့တုံ့ပြန်မှုတစ်ခုလို့အန်တီယူဆပါတယ်ဒါကြောင့်မလို့အန်တီနေ့ဒီလိုမျိုးသုံးဖြတ်ချက်ချလိုက်တာဟောမှာအန်တီကတော့ကြိုဆိုပါတယ
်အစိုးရဘက်ကဆိုင်းငံ့လိုက်တဲ့အချိန်တွင်းမှာမြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးကုမ္ပဏီတွေကိုလုတ်ပိုင်ခွင့်ပေးဖို့အတွက်ဘာတွေပြင်ဆင်သင့်တယ်လို့ထင်ပါလဲရှင
်မှားအဖြစ်ဆိုရင်ဒီကုမ္ပဏီဟာအကျိုးအမြတ်အများကြီးရမယ်ဒီစီမံကိန်းပြီးသွားလို့ရှိရင်ကမ္ဘာအချမ်းသာဆုံးသောလူတွေထဲမှာသူကတဦးဖြစ်လာနိုင်တယ်ဒီရဲ့ PowerPoint မှာတသေးရှာတက်ချက်ပြထားတာတွေပဲရှိတယ်ဒီလိုစီမံကိန်းကြီးမျိုးကိုတဦးတယောက်ကိုပေးလိုက်မယ်ဆိုတာကအတီတို့ကရှိသေးဥပဒေတွေနဲ့လည်းမကိုက်ညီဘူးလေကိုလင်းမြင်သာမှုရှိုံနဲ့မလုံတော့ဘူးတာဝန်ခံမှုပါလိုအပ်တာပေါ့ဘသူတာဝန်ခံမလဲဒီစီမံကိန်းကြီးတကယ်ပြီးရမယ်အန်တီတို့အစိုးရအဖွဲ့ရဲ့သက်တမ်းက18လပဲရှိတော့တယ်စီမံကိန်းကိုအကောင့်ထဲပေါ်မှာက3နှစ်မှာ80ရာခိုင်နှုန်းပဲပြီးမှာဒါကြောင့်မလို့အစိုးရသက်တမ်းရဲ့နောက်ဖက်မှာပြန်တဲ့ကိစ္စတွေကိုဘယ်သူရှင်းမလဲ
ဘလို့ကုမ္ပဏီမျိုးကိုရွေးချယ်တင်တယ်လို့ညင်ပါလဲရှင
်မျိုးတွေခေါ်ထုတ်နိုင်တဲ့ဒီချင်းရှိတဲ့ဒီနည်းမြုံနံသူတွေကိုအန်တီတို့ကပြည်တွင်းဟောပြပါရောဖိတ်ခေါ်ရမယ်အတခါမှမျိုးတွေခေါ်ထုတ်နိုင်ခြင်းမရှိတဲ့အတွေ့အကြုံမရှိတဲ့လူတွေကိုဘလို့ယုံကြည်ကိုးစားပြီးတော့ကိုယ်နိုင်ငံရဲ့အမတန်အရေးကြီးတဲ့နေရာတစ်ခုကိုကိုပောက်ကွက်ပြီးအလိုက်ရမှာလဲ
မျိုးသစ်စီမံကိန်းကိုဘလို့ပုံစံအကောင့်ထဲဖော်မယ်ဆိုပြီးအစိုးရရှိရကြားသိရပါတယ်ရှင
်ပထမမူလတဝန်လောက်မှာပါလာကြတော့ဘိုးဘွားရိတ်သားတွေပါမယ်ပေါ့နော်မိဖမဲ့ကလေးခြေရာတွေပေးမယ်မရှင်းလင်းတာကကျန်ပိုးနဲ့အိမ်ယာအခန်း2000ပေးမယ်လို့ပြောတယ်2000ကဘသူတွေကိုပေးမှာလဲဘလောက်နဲ့ပေးမှာလဲရောင်းမှာလားရောင်းရင်ရော3000နဲ့ရောင်းမှာလား3300နဲ့ရောင်းမှာလားဆိုတာဒါမရှင်းလင်းတဲ့အပိုင်းပေါ့နော်နောက်တရားကြီး5ဆင်းကိုအခမဲ့ဖြတ်သန်းခွင့်နဲ့တောက်လို့ပေးမယ်ဆိုတော့ဘလောက်ပဲဖြစ်ဖြစ်ဒီစီမံကိန်းမှာယင်းနည်းမြုံနံမဲ့ကုမ္ပဏီကသူက15ဘီလီယံပဲမှန်းတယ်လေ
အခုလို့ဖြေကြပေးရတဲ့အတွက်ဒေါက်တာညိုညိုသိန်းကို RFA ကကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်